အမေရိကန်ပြည်ထောင်စုရဲ့မြို့တော်ဝါရှင်တန်ရဲ့လမ်းမတွေပေါ်မှာတော့မနေ့စနေညကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကိုရှုံ့နိမ့်ခဲ့ရတဲ့သူ့မဲရလက်ပြောင်းလဲရေးဥပဒေကြောင့်အရာကျိုးပတ်မှုမအောင်မြင်ခဲ့တဲ့သမ္မတထရန့်ကိုထောက်ခံသူတွေနဲ့ဆန့်ကျင်သူတို့ကြားထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ပွားခဲ့ပါတယ်ဒီထိတ်တဲ့ရင်ဆိုင်မှုတွေမှာဓာတ်ထံရရခဲ့တဲ့လူ၄ဦးဆေးုံတင်လိုက်ရပြီးအနည်းဆုံးလူ23ဦးဖမ်းဆီးလိုက်တယ်လို့မြို့တော်ဝါရှင်တန်ရဲအာဏာပိုင်တွေကပြောပါတယ်။စနေနေ့မနေ့အစောပိုင်းတုန်းကတော့ထောင်ချီတဲ့သမ္မတထရန့်ထောက်ခံသူတွေဟာထရန့်ရှိနေတဲ့အင်ဖျူရာစီကိုစူဝေးချီတဲ့ဆန္ဒပြကြွေးကြော်ခဲ့ကြပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အမေရိကန်ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်ရွေးချယ်ခံရကြောင်းတရားဝင်ကြေညာဖို့နှစ်ရက်အလိုမှာဒီဆန္ဒပြမှုဖြစ်ပွားတာပါဒီဆန္ဒပြပွဲဖြစ်မြောက်ရေးသတင်းပတ်တွေနဲ့ချီကြိုတင်ပြင်ဆင်ခဲ့တာဖြစ်ပေမဲ့လို့မဲခိုးမှုတွေကိုရပ်ပစ်ဖို့ထောင်ချီတဲ့လူအုပ်ကြီးမြို့တော်ဝါရှင်တန် DC ကိုအရောက်လာနေကြတယ်ဒီလိုလာကြမယ်ဆိုတာကြိုမသိထားပေမဲ့သူတို့ကိုစုံရတော့မယ် Make America Great Again အမေရိကန်ပြည်ထောင်စုကြီးပြန်ပြီးကြီးမြတ်စေရမယ်လို့သမ္မတထရန့်ကသူ့ရဲ့ Twitter လူမှုကွန်ရက်ကပြောခဲ့ပါတယ်လူထုဆန္ဒပြပွဲကိုမကြသေးခင်ကမှဒေါ်နယ်ထရန့်ပြစ်ဒဏ်လူငယ်ချမ်းသာခွင့်ပေးခဲ့တယ်ထရန့်ရဲ့အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းကိုရိုင်းဦးဆောင်ပြီးထရန့်ကိုထောက်ခံတဲ့ဖျားเจ้าအနေနဲ့အဖွဲ့အစည်းတွေပူးပေါင်းပါဝင်ခဲ့တာဖြစ်ပါတယ်။ဝါရှင်တန်ရဲရဲကိုဗစ်ကာကွယ်ရေးစီမင်းချထားတဲ့မျက်နှာဖုံးနှာခေါင်းစည်း mask တွေကိုတော့ဆန္ဒပြသူအနည်းငယ်လောက်ပဲတက်ခဲ့ကြပါတယ်။ဒီနောက်မှာတော့အင်ဖြူရောနားမှာဆန္ဒပြနေတဲ့ Black Lives Matter လူမဲတွေရဲ့ဘဝကလည်းအရေးပါပါတယ်လို့ဆန္ဒပြနေသူတွေကိုထိပါပြောဆိုတဲ့အတွက်အပြန်အလှန်ထိတ်တိုက်မှုတွေမဖြစ်အောင်ဝါရှင်တန်ရဲကစောင့်ကြည့်လုံခြုံရေးယူခဲ့ရတာဖြစ်ပါတယ်ရှင်။